Hello, Gamma, come here.
Hello, Gamma, come here.
Hello, Gamma, come here.
Hello, Gamma, come
here. Hello, Gamma, come here. Hello, Gamma, come here. Hello, Gamma, come here.
တရေမများနှင့်အိပ်ဆက်ခြင်းအားလုံးပဲစိတ်ကြမ်းကိုခံရရှိကြပါစေခင်ဗျာကျွန်တော်မင်းခေါင်ပါအခု podcast က145505ထောင်မဆူဆိုတဲ့ podcast ဖြစ်ပါတယ်အမှုပညာသမားတယောက်ရဲ့ထောင်တွင်းဖြတ်သန်းမှုနဲ့စိတ်အလင်းကိုဘာမာ podcast network ကနေတဆင့်ပြောပြနေတာအခုဆိုရင်အပိုင်း6ကိုရောက်လာပါပြီ၈အပိုင်းဒီမှာစာရေးသူရဲ့တခြားထောင်တွင်းအတွေ့အကြုံတွေရဲ့နောက်ဆုံးအပိုင်း9မှာစာရေးသူရဲ့ကိုပိုင်တိုက်ခန်းအကြောင်းပြောပြခဲ့ပါတယ်ဒီအပိုင်းမှာတော့စာရေးသူထောင်ထဲမှာတရေမာတွေနဲ့အိပ်ဆက်ရတဲ့အကြောင်းပြောပြသွားမှာဖြစ်ပါတယ်တိုက်ထဲကိုရောက်ပြီးတဲ့အခါမှာအဲ့ခြေလန်း၄၅လန်းရှောက်ဆရာလောက်ပဲရှိတဲ့အခန်းထဲတယောက်တည်းဆိုတော့ကျွန်တော်လည်းငုတ်တုတ်ထိုင်နေုံပဲရှိရပါဗျာမနှက်ဖန်ဘာဖြစ်မလဲဆိုတာကိုတွေးပူနေရတာမခံနိုင်လွန်းတော့မနှက်ဖန်ကိုပဲမြန်မြန်ရောက်စီချင်းလိုက်တော့တာပဲတခြားအဆောင်နေစီကနေပြီးတော့ဖွင့်ထားတဲ့ TV တန်းအော်ဟစ်စကားပြောနေတဲ့အတန်းတချို့ကြားနေရကျွန်တော်နားမှာတော့တိတ်ဆိတ်နေတွဲရဲ့ဘေးကန်းကောင်နေစီကလည်းအတန်းတိတ်နေပဲသူတို့လည်းအတွေးကိုစီနဲ့နှုတ်ဆိတ်နေကြတဲ့ပုံစံမှပဲဗျာပြီးတော့အဆောင်မူကလည်းကျွန်တော်တို့ဘသူနဲ့မှတွေ့ခွင့်မရှိတဲ့အကြောင်းနဲ့ဟိုဘက်ခန်းဒီဘက်ခန်းနောက်မှပဲစကားမပြောဖို့တရားမှားထားခဲ့ည9နာရီလောက်ကြတော့ဝန်ထမ်းတယောက်ရောက်လာအသက်30ဝန်းကျင်ပဲရှိုံပဲအခန်းတကဝအုတ်လီကားတည်းလီမှာလာထိုင်နေဘလို့ဖြစ်တာလဲဘာညာဆိုပြီးတော့စကားသမီးလာပြောပထမတော့ကျွန်တော်လဲလူတယောက်နဲ့စကားပြောခွင့်ရလို့စိတ်သက်သာသလိုလိုအပြင်းပြေသလိုလိုရှိပါမယ်။နောက်တော့ကိုလူပြောနေတဲ့ပုံစံနဲ့ကတိတ်မစွန်းသလိုခံစားလာရအောင်။အခုမှတွေ့ဘူးတဲ့ဝန်ထမ်းနဲ့အကျဉ်းသားနဲ့ဆက်ဆံရေးအတွက်က तू ကတိတ်ပြီးတော့သဘောမနှောကောင်းနေသလိုပဲ။တကယ်တမ်းတော့ကျွန်တော်တို့ information လာအစ်နေတာဗျ။ကိုလူကကျွန်တော်စီကထွက်သွားခင်မျိုး AC မသွားဘူးဗျာ။စကားတခွန်းနဲ့ကျွန်တော်ကိုနှိပ်ဆက်ခဲ့သေးရဲ့အိတ်ခန်ကြီးဖျားရှိခိုးအမျှဝေပြီးမှအိတ်တယ်ဒီခန်းကမလွယ်ဘူးအမှအကြောင်းရှိလို့ပြောတာနော်သဘောပေါက်တယ်မလားတဲ့မအီဘီတူလဲထွက်သွားတော့ကျွန်တော်ကြောကချမ်းလာအောင်ကျွန်တော်အသက်30လောက်ကစပြီးတော့ဒါတွေအယုံကြည်ဘာမှမရှိတော့ပါမယ်ကြောက်တာတော့ကြောက်တာပဲဗျအမှောင်ကိုကြောက်တာမလုံခြုံမှုအငွေ့အသက်ကိုခံစားမိတတ်တာတွေကကဘာဦးစားတော့ကကျွန်တော်တို့ရဲ့ဘိုးဘွားတွေစီကနေပြီးတော့လက်ဆင့်ကမ်းခဲ့တဲ့ဗီဇတစ်ခုလို့သိထားသည့်တိုင်အောင်ပေါ့ဗျာဟော်ရာရုပ်ရှင်ပေါင်းများစွာအပြင်ကိုတစီတရဲနဲ့ပတ်သက်တဲ့ဗီဒီယိုဖိုင်တွေကိုလည်းကျွန်တော်တွေ့ရအကုန်လိုက်ကြည့်ပြီးတော့ခိုင်မာတဲ့ထူးခြားဖြစ်စဉ်တစ်ခုခုကိုကျွန်တော်အမြဲတမ်းစောင့်ကြည့်ရှာဖွေနေလေ့ရှိရပေါ့ဗျာဒီတစ်ခါတော့ကိုယ်တိုင်ကြုံရဖို့ဖြစ်လာပြီလို့တွေးမိပေမဲ့စူးစမ်းဉာဏ်စိတ်ဖြစ်ဖို့နေနေတာခင်ဗျားနဲ့ကြောက်စိတ်ကပဲတဖြည်းဖြည်းပို့ပို့ပြီးတော့ကြီးလာဟိုဘက်အဆောင်နေမှာနေကြတဲ့ဟာကျွန်တော်ဒီငါးခန်းတွဲအဆောင်ရဲ့တရေဇက်လန်းကိုကြားဘူးနေအထူးသဖြင့်အခုကျွန်တော်နေနေရတဲ့အခန်းကိုယ်တိုင်ကအကျဉ်းဆုံးနဲ့ခြေထောက်ကိုလာဆွဲတဲ့အကြောင်းနေတကားရှိအုံနိုင်ရန်နေကြားမှာရိတ်ခနဲဖြတ်သွားတဲ့အကြောင်းနေကိုကိုပေါ်လာဖိထားတဲ့အကြောင်းနေမင်းကျမှာသဘင်ဖားရကြီးချပြီးတော့တက်ကက်နေတဲ့အကြောင်းအာအဆုံးမှာပဲဗျာဟိုဘက်မှာနေတော့ကဒီလိုပုံမြင်ဆန်ဆန်စကားတွေကိုခါတာလောက်ခဲ့ပြီမဲ့အခုတော့မိုးတစိမ့်စိမ့်နဲ့အေးနေတဲ့ကြားတွေကကျွန်တော်မှဇောချွေးရပြန်နေပြီဒါတွေကမဖြစ်နိုင်ဘူးဆိုတော့တိတ်ပန်ရှူတော့အချက်လက်ပေါင်းများစွာကျွန်တော်ခေါင်းထဲရှိနေသည့်တိုင်အောင်ပေါ့ဗျာတသက်လုံးအယုံကြည်မရှိရဲ့ကောင်ဒီတစ်ခါတော့ခံရပြီထင်ပါရဲ့ကျွန်တော်တွေးနေနဲ့မျက်စိမိတ်ပြီးတော့ကိုကိုလေးအိတ်ညာတရီနို့လို့ခြေရင်းမှာငုတ်တုတ်လာထိုင်နေတော့စောက်ပြတနာပဲကျွန်တော်ကိုယ်ထဲမှာဝိညာဉ်လောကကိုလုံးဝကိုပယ်တက်ထားနိုင်တဲ့ရှင်းလင်းချက်များစွာနဲ့လူသားရဲ့ကဘာဦးဗီဇကလေးကပါလာတဲ့ကြောက်စိတ်က အကြီးအကျယ်တိုက်ပွဲဖြစ်ကျွန်တော်ဒါတွေကိုအယုံကြည်မရှိပါနဲ့ပြီးတော့ဟော်ရာမူဗီများစွာကိုကျွန်တော်အန်တာတိန်မန့်အနေနဲ့ကြည်လာနိုင်ခဲ့ပါမယ်အခုတော့ဒီမူဗီတွေကတရေသက်ကောင်နေရကျွန်တော်ကောင်းတယ်တကောင်ပြီးတကောင်တကောင်ပြီးတကောင်ပေါ်လာနေရခင်ဗျာဟောဒီအခန်းပိုင်ရှင်ကမျက်နှာချက်ကနေပြီးတော့ The Grudge ရုပ်ရှင်ကားတဲ့ Karako Saki လို့ဆင်းလာမလား Six Sen နဲ့အစာအစိတ်တင့်ပြီးတော့တည်တဲ့ကောင်မလေးလို့အင်နာတောင်းမှများထိုင်နေမလားThe Ring ရုပ်ရှင်နဲ့ဆာရာကိုလိုအသက်ဝင်နေတဲ့သဘင်နေနဲ့အရင်လာပြီးတော့ကျွန်တော်ပွတ်သက်နေမလားထူးဆန်းတာဗျကျွန်တော်တွေးကြောက်နေတဲ့တည်ရဲအလုံးတည်ရဲမာကြီးပဲတည်ရဲနဲ့ပတ်သက်တဲ့ဇလန်းဆိုရင်တည်ရဲမာကြီးဖြစ်နေတတ်တာလေခွဲခြားဆက်ဆံခြင်းတစ်မျိုးလားကျွန်တော်မတွေးတတ်ပါဘူးဗျမိမတွေကမှတည်ရဲပူဖြစ်လွယ်နေတယ်လို့လို့ငိုကမှတမလွန်အယူပုံမြင်နေနဲ့ကြီးပင်တမလွန်ဘုံမြောက်စာဟောပြောမှုတွေနဲ့အရွယ်ရောက်လာတဲ့သူတွေဖို့ဟာဟောရာတရေကတွေထက်ကြည့်မိဒီလောကအပေါ်မှာသူ့ယုံကြည်မှုဟာပို့ပြီးတော့ခိုင်မာလာစေတာပေါ့ဗျာတမလွန်အစွဲလန်းနေနဲ့ဟောရာတွေကြည့်အဲ့ဒီဟောရာတွေတဲကတရေဇက်ကောင်နေတရေချောက်တဲ့ဆက်တင်နေရာတွေကိုစွဲလန်းအဲ့ဒီစွဲလန်းနေတဲ့ပုံရိပ်တွေအတိုင်းအပြင်မှာပြန်မြင်ထင်းအောင်ထင်းမဖြစ်မှုတွေကြောင့်မလို့တမလွန်အစွဲလန်းပို့ပြီးတော့ကြီးမာလာလူတွေအဲ့လိုတန်တရားလဲနေကြတာများတယ်လို့ကျွန်တော်အမြဲတမ်းတွေးမိတယ်။ဒါပေမဲ့အခုတော့ကျွန်တော်အဲ့ဒီလူတွေလိုပဲဖြစ်နေပြီ။ဝိထုရီတွေကလို့မင်းမယုံဘူးလား။မယုံအဲ့မှာတညလောက်အိပ်ပြရဲလားဆိုပြီးတော့အလောင်းစားကိုလက်ခံယူမိတဲ့သူလိုဖြစ်နေပြီ။ရွှေဦးတောင်းလေးတန်းနဲ့ပြောရရင်တော့ဗျာကျွန်ုပ်မှာနှစ်ချိုက်စွာအိပ်ပျော်နိုင်ခြင်းမရှိပဲတညလုံးမေးကနေဖြစ်သွားလိုက်ပြန်နိုးလိုက်နှင့်မယ်မိုးဆင်ဆင်လင်းသွားလေတော့လीပေါ့ဗျာတရေကားရဲ့လို့စဉ်းစားကြည့်ရင်တော့ပထမညမို့လို့လားမသိဘူးမနဲ့သားကျွန်တော်လင်းသွားတယ်မမြင်ရတဲ့တိုက်ခန်းပိုင်ရှင်တွေကဘာအရေးရောမှကျွန်တော်လာမပြသေးဘူးတရုတ်တရေကားရဲ့ဖုတ်တရေကမနဲ့ရောင်နီပြိုးလင်းချက်တော်မီဆိုရင်ချက်ချင်းလှဲ့ပြေးသလိုမျိုးပဲကျွန်တော်ကိုပေါ်တွေကက်နေတဲ့ကြောက်စိတ်တွေကလည်းအခန်းတကားရဲမနက်အာယုံလေးလင်းကနေဝင်လာမြင်လိုက်တာနဲ့ချက်ချင်းပျောက်ပွေသွားတော့တာပါပြီးတော့ခြေချင်းမနက်ကြတော့အဆောင်မှုကကျွန်တော်တို့လာခေါ်တယ်မင်းကြီးရှိထောင်ပိုင်လေးစီကိုခေါ်သွားတာပြစ်ဒဏ်ကိုသူစီရင်တော့မယ်ပေါ့ကျွန်တော်တို့စားတော့မလို့ဝါတော့မလို့တယောက်ချင်းစီစိုက်ကြည့်နေပြီးမှမင်းတို့ကိုတောက်တော့မထည့်ဘူးခြေချင်းနဲ့ပဲထားလိုက်မယ်လို့ပြောတယ်ကျွန်တော်စိတ်ထဲမှာတောက်မထဲလို့ပဲဝမ်းသာရတော့မလို့လို့ခြေချင်းအခက်ခံရတော့မှမို့လို့ပဲစိတ်ဆင်းရဲသလိုလိုဘာဖြစ်လို့ဖြစ်နေမှန်းကိုမသိတော့တောက်နေစားရင်တော့ခြေချင်းကအများကြီးတက်တာတော့အမှန်ပဲဗျတောက်ဆိုတာကကျွန်တော်ခြေချင်းဝက်မှာတန်ကွင်းနှစ်ကွင်းကိုဆွတ်ထားပြီးတော့အဲ့ဒီအကွင်းနှစ်ကွင်းကိုတပေးကြောကြောရှိတဲ့တန်ချောင်းတစ်ချောင်းနဲ့ဆက်ထားလမ်းလျှောက်ရင်ခြေအိုက်တန်ချောင်းအကွာအဝေးကိုအဲ့ဒီတိုင်းအကွာအဝေးတိုင်းကားပြီးတော့တဖြည်းဖြည်းချင်းလျှောက်ရတာဆိုတော့ဘဲလန်းလျှောက်တယ်လို့လျှောက်ပြီးတော့ပဲထောင်ထဲကောင်နေမကြောက်ဆုံးအရာဆိုရင်လည်းမမားပါဘူးညညဆိုလို့ရှိရင်တရေပူးသလိုလိုစုံပူးသလိုလုံနေတဲ့ကောင်နေတောက်တာထဲလိုက်ငြိမ်ရောနောက်တော့အဆောင်မူကကျွန်တော်တို့ခြေချင်းခတ်တဲ့နေရာစီခေါ်သွားခြေချင်းခတ်ပေးတဲ့သူကကျွန်တော်တို့ကိုခြေထောက်တွေကိုပေပေါ်တင်ခိုင်းပြီးတော့တန်ခွင်းကိုဆွတ်ပြီးတော့တန်ခွင်းအစနှစ်ဖက်ကိုပူးပူပြီးတော့အဲ့ဒီမှာမူလီတစ်ချောင်းထည့်ပြီးတော့ပြပြနေအောင်ထုတ်တစ်ထောင်လုံးကြားရတဲ့အထိတောင်းတောင်းတောင်းညီတန်ထွက်လာတာပေါ့ဗျာကျွန်တော်တို့အရင်အဲ့အတန်ကြားပြီဆိုရင်ထောင်ထဲကကောင်းနေတဲ့ကတကောင်ကောင်တော့ခြေချင်းထိပ်ပြီးဆိုပြီးတော့ပြောနေကြတာပေါ့အခုတော့အဲ့တယောက်ယောက်ကကျွန်တော်ကိုယ်တိုင်ဖြစ်နေတာပေါ့ဗျာခန္ဓာကိုယ်ပေါ်ဘာနာကျင်မှုမှမဖြစ်ပေမဲ့စိတ်ထဲမှာတော့အတော်ထိတယ်စိတ်ရှုပ်ထွေးသလိုလိုရှက်ရွံ့သလိုလိုဖြစ်မိတာပေါ့ကုခန္ဓာကိုဘာဘာရီမဲမသိဘူးလာတက်ဆင်နေတာငိမ့်ခံနေရတာလीတလိမ့်ဆန်တကောင်လိုပဲခြေချင်းကတောက်လောက်မဆိုးဘူးဆိုပေမဲ့အရန်တော့လည်းမတက်တာလာပါဘူးခြေချင်းဝက်မှာတန်ကွင်းနှစ်ကွင်းကိုခတ်ထားပြီးတော့အဲ့ဒီတန်ကွင်းတွေကိုတန်ချောင်းတစ်ချောင်းစီနဲ့ဆက် အဲ့တန်ချောင်းနှစ်ချောင်းကိုလက်ကင်တန်ခွင်းနဲ့ပြန်ဆက်တာပေါ့ခြေချင်းခတ်တဲ့နေရာမှာတော့ရဲဘတ်ထုတ်ရင်ခတ်တဲ့ခြေချင်းနဲ့ထောင်တွင်းပြစ်ဒဏ်ထိလို့အခက်ခံရတဲ့ခြေချင်းကမတူသေးဘူးကျွန်တော်တို့အခက်ခံရတဲ့ခြေချင်းရဲ့တန်ချောင်းနေရာပိုထူပြီးတော့လေးတယ်ကျွန်တော်တို့ခြေချင်းတန်လန့်နဲ့တိုက်စီပြန်လာကြတော့ဘေးရအဆောင်အလူတွေကသူတို့အခန်းနေတဲ့ကနေဝိုင်းပြီးတော့ကြည့်ကြတယ်ပွဲပေါ့လေတချို့ကတော့ဝမ်းသာနေမှသိကြတယ်ကျွန်တော်တို့စာမိတဲ့အမှုကြောင့်မလို့ထောင်ထုံးစံအတိုင်းပဲတထောင်လုံးကရက်ရိုက်မှာပဲရှာပွေတွေဝင်မယ်ခင်ဗျာစာရွက်ဘောပင်မကင်မှုတင်းကြက်မယ်အရက်လိတ်ခတ်ထူထူတွေကိုပါခိုင်းမယ်ဆောင်းနေသိမ့်မယ်အဆောင်ကူသွားလာတာတွေကိုတားမြစ်မယ်အဲ့ဒီတော့တချို့ကလည်းကျွန်တော်တို့မေတ္တာပို့ကြမှာပဲဗျဒါထောင်ထဲမှာဖြစ်နေကြပဲတစ်ဖက်လောက်တော့ထောင်မှာစာအုပ်ကြီးအတိုင်းပြန်ဖြစ်သွားမယ်နောက်တော့လဲထောင်ကြက်တစ်ဖက်ဆိုတဲ့အတိုင်းပဲနားလည်မှုလေးနဲ့ပြန်သွားကြတာပေါ့ဗျာကျွန်တော်စိတ်ထဲမှာတော့โอเคငါအပြစ်တန်းဒီလောက်နဲ့ပြီးသွားပြီဆိုပြီးတော့စိတ်တော့နည်းနည်းတက်တာသွားသလိုပဲအဓိကကကျွန်တော်စိုးရိမ်တာအိမ်ကိုသွားပြီးတော့ဇရားသွားရှုပ်မှာဘယ်ကျွန်တော်စိုးရိမ်တာကျွန်တော်မျက်နှာကိုကျွန်တော်အတက်နိုင်ဆုံးပြန်တင်းလိုက်တယ်ကျွန်တော်ရှေ့ဆုံးကနေပြီးတော့ခတ်သွက်သွက်နဲ့ရှောက်လာလိုက်ရောကျွန်တော်တို့၄ယောက်စီကနေပြီးတော့ခြေချင်းတန်ချောင်းရိုက်တန်နေကဂလောင်ဂလင်းနဲ့ကြားနေရတာပေါ့ဩအခုတော့လည်းငါတကယ်ရာဇဝတ်လူစိုးကြီးလိုဖြစ်နေပါပေါ့လားဆိုပြီးတော့တွေးပြီးတော့ကျွန်တော်မှရည်ကျင်စိတ်တောင်ဖြစ်မိသေးတယ်ဒါမှကြာကြာမရည်နိုင်ပါဘူးဗျာကျွန်တော်တို့တိုက်သေးပြန်ပို့ပြီးတဲ့နောက်မှာကျွန်တော်စိတ်ကခြေချင်းတက်ထားတဲ့ခန္ဓာကိုယ်အောက်ပိုင်းနဲ့အတူရှုပ်ထွေးပြီးတော့လေးလံလာပါတယ်ပစိုးလဲရအပေါ်သွားရထိုင်ရထရတခုမှအဆင်မပြေတော့ခန္ဓာကိုယ်အောက်ပိုင်းမှာတန်ချောင်းတန်ခွင်းနေနဲ့ရှုပ်ရက်ခတ်နေသလိုလက်တစ်ဖက်ကလည်းတန်ခွင်းတစ်ဝင်းကိုကင်ထားရသေးတယ်လေဘဝမှာဒါတခါမှမတွေ့ဘူးတဲ့ကိစ္စငါတို့ဒီပုံစံနဲ့ဘလောက်ကြအောင်ထားမှာပါလဲဆိုတဲ့အတွေ့အကြုံနှိမ့်ဆက်တော့တာပေါ့ဗျာဒါမဲ့တစ်ဖက်မှာကြတော့လေအော်ဒီလိုခြေချင်းတက်ဘဝကြီးနဲ့ငါတို့ဒီမှာတယောက်တစ်ခန်းစီတိုက်ပိတ်ခံထားရတာတော့ပိုကောင်းသေးတယ်လို့တွေးမိပြန်ကိုယ်ခံယူချက်နဲ့ကိုယ်မို့လို့ခြေချင်းခက်ခံထားရတာမရှက်ပင်မဲ့အဲ့လိုကိုယ့်ရဲ့ကာယပုံစံကြီးနဲ့တော့အဆောင်ထဲကလူတွေအများကြီးရှိမှမနေချင်ဘူးလေတကယ်တော့ခြေချင်းတို့ဒေါက်တို့ဆိုတာထောင်ထဲမှာတိတ်ဒူးဆန်းတဲ့အရာတော့မဟုတ်ပါဘူးတချို့ကောင်တွေဆိုရင်ခြေချင်းတန်လန်းဒေါက်တန်လန်းနဲ့လည်းဟီဟာလုပ်နေကြတာကျွန်တော်အဖို့မှာတော့ခြေချင်းကလည်းတန်လန်းသွားစရာလည်းခြေလန်းလေးငါလန်းစာပဲရှိတဲ့တိုက်ခန်းထဲမှာတကဝတန်နိုင်နေကိုကင်ပြီးတော့အပြင်ကိုရက်ငေးနေုံပဲရှိရတာပေါ့ရက်ရင်ညောင်းလာတဲ့အခါတိုင်လိုက်တယ်တိုက်ခန်းရဲ့အရှိခက်လန်းလန်းဆောက်လက်ဆာအဆောင်အစ်မှာအလုံးလာလုံနေကြတဲ့စေတုတ်သမားတွေပယံသမားတွေကကျွန်တော်တို့ကိုကြည့်ကြွကြည့်နဲ့ကြည်နေတတ်ကြတယ်အန်ဩသလိုလိုတရားကြနေသလိုလိုအကြည့်နေပေါ့ဗျာကျွန်တော်ကဒူးနှစ်ဖက်ထောင်ပြီးတော့ထိုင်ရင်းနဲ့တန်ချောင်းတွေကိုပေါင်ကြားမှညက်လက်နှစ်ဖက်ကတကားတန်နိုင်နေကိုကင်ပြီးတော့အပြင်ဘက်ကိုမျက်နှာမူပြီးတော့ထိုင်နေတာလीမသိရင်ထောင်ထဲမှာစိုးသွန်းလွန်အာကြီးလို့တိုက်ပိတ်ခံရတဲ့ဇိုးလိုလိုဘာလိုနဲ့ပေါ့ဗျာဒီဘိုင်းကိုကျွန်တော်ဒီလောက်နဲ့တော်လိုက်ပါအောင်မယ်စာရေးသူရဲ့ထောင်တွင်းဖြတ်တန်းမှုတွေဆက်ပြီးတော့ပြောပြဖို့နောက်ထပ်လာမယ့်အပိုင်းတွေကိုလည်းနားဆင်ပေးကြပါအောင်ခင်ဗျာဒီအစီအစဉ်ကို Spotify Facebook YouTube Apple Podcast မှာနားဆင်နိုင်ကြအောင်အမှားပါရင်းနဲ့အားလုံးနှုတ်ဆက်လိုက်ပါရခင်ဗျာ